မြန်မာရဲချင်းပမဲ့ရွေးကောက်ပွဲမှာအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုကိုစားပြုရှင်ပြိုင်မဲ့သူတွေကိုစည်ရင်ပြုစုနေပါပြီ။ဘ ਹੁ အလုံးမှုဆောင်ဦးအောင်တောင်းကတော့ကျမ်းမာရေးအခြေအနေကြောင့်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ပြည်ခိုင်ပြိုးပါတီတောင်းရှိသူတွေကပြောပါရတယ်။အပြည့်စုံကိုတော့ဆက်သွဲစုံစမ်းထားတဲ့မဆူမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။လာမယ့်2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘ ਹੁ အလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်တောင်သာမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်တောင်းကစံမာရေးမကောင်းတဲ့အတွက်သူ့နေရာမှာအစားထိုးရှင်ပြိုင်မှုပါတီတာဝန်ရှိသူတွေကစီစဉ်နေကြတာပါဦးအောင်တောင်းကတော့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ဗုဒ္ဓဖူးနေ့ညကနေပြည်တော်ကသူ့ရဲ့နေအိမ်မှာရုတ်တရက်သတိလစ်မေမျောရာကနေစင်ကာပူနိုင်ငံအထိပို့ဆောင်ပြီးတော့အခုချိန်အထိဆေးကုသမှုခံယူနေရဆဲဖြစ်ပါတယ်ဒီအတွက်သူ့ကိုစားပြုရမဲဆန္ဒနယ်မြေမှာအစားထိုးရှင်ပြိုင်မှုစီစဉ်ထားတဲ့အကြောင်းပြည်ခိုင်ပြိုးပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ်
။ဥမာမဥအောင်တော်တို့ရုပ်ရည်ကြမ်းမှာဖြစ်တဲ့လူမျိုးတို့ကတော့တခါပြန်ရရတာလေ။အဲအဲ့လိုမျိုးလေးတွေလည်းအကြောင်းလဲတော့နည်းနည်းပေါ့ပါရှိမှာပေါ့။ကျွန်တော်ကငကိုတော့ကျွန်တော်မြင်းညာလွတ်တော်ကိုလည်းမြင်းညာနဲ့တောင်းတာဆိုတာ28ပဲဝေးပါတယ်။ကျွန်တော်မြင်းညာကျွန်တော်ယူမီမျိုးဖြစ်ပါတယ်။ကျွန်တော်စီးပွားရေးမျိုးပေါ့ business town ပေါ့။ကျွန်တော်ဇာတိကတောင်းတာအဲ့အဘဥအောင်တော်နေရာဖြစ်ပါတယ်။အဲ့တော့ကျွန်တော်ကလည်းငကိုတွေကသူကတောင်းတာမှာတွဲပြီးတော့သူတို့နဲ့လည်းမိတ်ဆက်ထားတယ်ကျွန်တော်နေရီလည်းဆင့်တာလာဖြစ်တဲ့အတွက်ဒါနောက်ဆုံးပြင်ဆင်ချက်အနေနဲ့ကျွန်တော်ပဲဖြစ်ပုံများပါတယ
်ရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေအနေနဲ့ကိုစားပြုရွေးချယ်ခံကြမယ်ပါတီကိုယ်စားလှယ်လောင်းစည်းရင်းတွေကိုဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးတော့တည်နှက်ပတ်ကြာအမည်စည်းရင်းတင်သွင်းခွင့်ပြုထားတဲ့အတွက်ကိုယ်စားလှယ်စည်းရင်းအပြီးသက်ရွေးချယ်နိုင်မှုကြိုးပမ်းနေပါတယ်လို့လည်းဦးဝင်းမြင့်ကပြောပါတယ်ပြည်ခိုင်ပြောပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့အင်္ဂါနေ့မှာကျင်းပမယ်ပါတီအစည်းအဝေးမှာကိုယ်စားလှယ်လောင်းစည်းရင်းတရားဝင်ထုတ်ပြန်နိုင်မှုမျှော်လင့်ထားတယ်လို့ပြောပါတယ်
လက်ဖက်ငါပြောလို့တယ်ဗျာလက်ဖက်ငါကျွန်တော်တို့ပါတီစည်းဝေးရှိအဲ့ကြသိရပြပြောပြ
ပြည်ခိုင်မျိုးပါတီဘက်ကထပ်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်ပါတီညီလာခံခေါ်ပြီးတော့တမရလောက်ရွေးချယ်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ
်ဒီပါတီညီလာခံမှာလည်းကျွန်တော်ဆုံးဖြတ်ထားတာကရုပ်ောက်ပွဲကိုနှချင်းပြီးတော့လွတ်လပ်မြတ်တာစွာအားလုံးပါဝင်နိုင်တဲ့ဟာဖြစ်အောင်လုပ်မယ်လုပ်ပြီးမှကျွန်တော်တို့ပါတီကအနိုင်ရခဲ့ရင်ကျွန်တော်တို့ပါတီညီလာခံခေါ်မယ်ပါတီညီလာခံကြမှာကျွန်တော်ကအဲ့ကြမှာပါတီမှာကမြည်သွားတမရလောက်ဖြစ်တဲ့နယ်ဆိုတဲ့အနေထားကိုအာရေရွေးချယ်ကြမှာရွေးချယ်ပြီးမှကျွန်တော်ကတွတ်တော်ထဲမှာနောက်တစ်ဆင့်ရွေးရမှာဖြစ်ပါတယ
်အခုလက်ရှိသမ္မတတာဝန်ကိုယူထားတဲ့ဦးသိန်းစင်ကတော့နောက်တစ်ချိန်တက်တန်းအတွက်ပြန်လည်တာဝန်ယူသင့်မသင့်မဆုံးဖြတ်ရသေးဘူးလို့လည်းပြည်ခိုင်မျိုးပါတီရဲ့ဗဟုအလုံးမှုဆောင်ဦးဝင်းမြင့်ကပြောပါတယ
်ကျွန်တော်မှပြောသွားတယ်လေသူကအမျိုးသားနိုင်ငံရေးပဲလုပ်တော့မယ်ပါတီနိုင်ငံရေးအဲတိတ်ပြီးတော့သူစိတ်ကူးမီရင်တော့လို့ပြောတာလည်းတစ်ချက်တော့ရင်တော့လည်းသူကျမကြီးအရာရောသူကနှလုံးမှာသူရောစတန်ထဲတာသူကဟိုဆက်ထည့်ထားတဲ့အခါကျတော့ဒီဒါလေးလည်းသူနည်းနည်းအဲပြောတယ်တခါတစ်ခါကလည်းတခါအဲဒါဒီလူတိုင်းလူကြီးသားတွေကနေဆန္ဒရှိရင်လည်းပြန်လို့ခုစဉ်းစားမယ်လို့လည်းပြောတယ်ပေါ့လေအဲ့တော့ကျွန်တော်တို့ကဒါခံမှခက်ပါတယ
်2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်ကိုလည်းလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုယ်တိုင်ပါတီအောင်နိုင်ရေးဗဟုကော်မတီကိုဖွဲ့ပြီးတော့ဦးဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟုကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်ရှင်